ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အတွက်မီဒီယာတွေသတင်းရယူဖို့ခက်ခဲကြုံနေရတဲ့ကိစ္စကိုဖြေရှင်းပေးဖို့သတင်းမီဒီယာကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါတကြောပြန်ကပ်ရောဂါကြောင့်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်သတင်းမီဒီယာလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတဲ့ပတ်သက်လို့ပြည်ညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အင်္ဂါနေ့မှာဆွေးနွေးခဲ့ကြတာပါသတင်းမီဒီယာတွေရဲ့အခက်အခဲနဲ့ပတ်သက်လို့ပြန်ကြားရေးနဲ့ကျန်းမာရေးဝန်ကြီးဌာနကိုအတိအပေးကြောင်းကြားခဲ့ပြီးနောက်တွေးဆောင်ခဲ့တာဖြစ်ကြောင်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှတူဦးမြင့်ကျော်ကပြောပါတယ
်။ပြန်ကြားရေးဝန်ကြီးဌာနကဒီကောင်စီရပို့တဲ့စာရင်းနောက်သတင်းစာတိုက်တချို့ကသတင်းဌာနအနေနဲ့အခုကြီးဒီဟာသတင်းရခွင့်နဲ့ပတ်သက်တဲ့စာတွေကိုသူတို့အထက်ကိုတင်ပြတယ်ဗျ။အထက်ဆိုတာမြို့သားဟိုကိုဗစ်ကွန်ပီကျန်းမာရေးဝန်ကြီးဌာနဒီဟာအမိန့်ကိုထုတ်တဲ့သက်ဆိုင်ဌာနတွေသူတို့တင်ပြတယ်။ဟိုသူတို့လက်တလောအနေထားလက်တလောအခြေအနေထိကိုဟိုခွင့်ပြုတဲ့အနေထားမရှိသေးဘူးပေါ့နော်။ဝန်ကြီးကတော့ဒါသူတို့ဆုံးဖြတ်တယ်သူတို့ဝန်ကြီးဌာနဆုံးဖြတ်ပိုင်မရှိတဲ့ဟာမဟုတ်ဘူးလို့ပြောတယ်။ဒါဟိုဒါကြောင့်ဒီဘက်ကအခက်အခဲအခြေအနေတွေကိုလည်းသူတို့စီပေးပို့နော်သူတို့ကအဲဒီသက်ဆိုင်တဲ့ဝန်ကြီးဌာနကိုဆက်ပြီးတင်ပြပေးသွားမယ်လို့အဲ့လိုမျိုးပြောတယ်ဒါဝန်ကြီးကအဲ့လိုပြောမှာ။
ရန်ကုန်တိုင်းနဲ့အိမ်မြင်မထွက်ရမိန့်ထုတ်ထားပေမဲ့ချင်းချက်အဖြစ်အများပြည်သူလိုအပ်ချက်ဖြစ်တဲ့73စီစေဝါရေတပ်လုပ်ငန်းရေချောင်းလေချောင်းအကောက်ခွန်နဲ့မိုဘိုင်းဖုန်းဝန်ဆောင်မှုလုပ်ငန်းတွေကိုတော့ခွင့်ပြုထားပါတယ်။ကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါတပ်ဖြတ်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့သတင်းသမားတွေအနေနဲ့လိုအပ်လို့သတင်းရယူတဲ့အခါမှာတပ်ဆိုင်ရာရပ်ကွက်အုပ်ချုပ်ရေးအာဏာပိုင်ညီစီကခွင့်ပြုမိန့်တောင်းပြီးသတင်းရယူနိုင်တယ်လို့အခုလိုပြောပါတယ်။
ဆိုတဲ့ရည်ရည်လည်းအခါမှာတော့တတိယလည်းတိစရတဲ့ဒါမျိုးတွေကကြတော့တမသက်ဆိုင်ရာကြောင်းပြောပြပြလိုအပ်တဲ့တိစအဲ့မှာလည်းထုတ်ပြန်တဲ့စရဟောမှာပေါ့ပါတယ်လိုအပ်တဲ့တိစရတဲ့ဆိုရင်သက်ဆိုင်ရာဟိုနာပြောတယ်ဟိုနာပြောကိုယ့်ရဲ့ရက်ွက်အုပ်ချုပ်ရေးမှုဒီမှာတင်ပြနော်ကွန်မြူနဲ့မှာတင်ပြတောက်ခံပြီးတော့ဆောင်ရွက်နိုင်တဲ့ဆိုတဲ့တိစတွေရှိပါတယ်ဒါတွေကခုနပြောသလိုစရဟောမှာဒီမှာအသေးစိတ်ကြာကြက်နေအာထီအသေးစိတ်ခေါ်ပြနိုင်ဖို့မလိုပါဘူးခေါ်ပြဖို့လည်းမလိုပါဘူးခေါ်ပြနိုင်စွမ်းလည်းမရှိပါဘူးအမေဆိုတာတူတူတုံးတုံးနဲ့ပြည်သူနားလည်နိုင်ဖို့အဓိကဖြစ်ပါတယ်အသေးတကွရဲ့လုပ်ငန်းလိုအပ်ချက်လိုအပ်တယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်ကြီးဒီမှာခွင့်ပြုချက်တူတောင်းပြီးတော့လုပ်ရမှာဖြစ်ပါတယ်ဒါသိရှင်းပါတယ
်ကယောဂါကာလအခက်အခဲကြုံနေရတဲ့တွေကိုအစိုးရကထောက်ပံ့ပေးနေတဲ့ဒီမှာသတင်းမီဒီယာတွေကိုလည်းစတင်ထောက်ပံ့မှုစီစဉ်နေပါတယ်သတင်းရုပ်ရှင်ဂီတတပင်စာပေနေပေ၅ခုမှာတခုစီတဲ့ကြက်ငွေ3000ဟာစုစုပေါင်း3500ထောက်ပံ့ပေးတော့မှဖြစ်ကြောင်းမြင့်ကျော်ကပြောပါတယ
်။လူတိုင်းတော့မဟုတ်ဘူး။ဟိုသူတို့ဒီနေပေသတင်းရောရုပ်ရှင်ရောဂီတရောတပင်ရောစာရေးဆရာမနော်အဲ့နေပေ၅ခုအတွက်ကိုသူတို့ကနေပေတခုစီအတွက်ကို33003300ဆိုတော့နေပေ၅ခုအတွက်ဆိုတော့အားလုံးပေါင်း3500ပါအဲ့တော့ကဟိုမနေ့ကအတီးပြူရပေါ့နော်ဘတ်ဂျက်ရအတီးပြူတော့ဒါကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲဖြစ်နေတဲ့ဟာအကူအညီပေးဖို့ဆိုတော့ဒါဒီနေ့ online season တော့သတင်းမီဒီယာသမားတွေအတွက်3300ဆိုတော့အဲ့ဒါကိုဟို3300ဆိုတော့အဲ့ဒါကိုဒီသတင်းမီဒီယာဖွဲ့စည်းတွေဘက်ကစီမံတိုင်ပင်ပြီးတော့စီမံခန့်ခွဲကြရမှာပေါ့နော်ဆိုတော့ဟိုကောင်စီကိုမနေ့ပြန်လွှဲပေးမယ်3300ကိုကောင်စီကတဆင့်အော်မီဒီယာဖွဲ့စည်းတွေသတင်းသမားဖွဲ့စည်းတွေမီဒီယာဖွဲ့စည်းဆိုတာသတင်းသမားဖွဲ့စည်းတွေပြောတာပေါ့နော်အဲ့ဒီဖွဲ့စည်းတွေကလည်းအကြံဉာဏ်ပြုကြပြီးဘယ်လိုဟိုသတင်းသမားတွေခွဲဝေပေးမလဲဆိုပေါ့နော်ဟိုဆိုလိုချင်တာတော့ကေအေတရားဝတ်3000လို့ရေပြားအဖြစ်သတ်မှတ်တယ်ဆိုရင်တော့လူ1000သာသတင်းသမား1000သာရမှာပေါ့နော
်ကိုဗစ်ကရောဂါကြောပြန်ကူးစက်မှုတွေကြောင့်လပိုင်းတွင်ကူးစက်သူ1000ကျော်နဲ့တည်ဆုံးသူ200ကျော်တိုးလာခဲ့ပြီးနောက်အစိုးရကကက်ရောဂါအရေးပေါ်ကာလကန့်သတ်ချက်တွေကိုလည်းနောက်ထပ်တစ်လတိုးမြင့်ထားပါတယ်COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘိုးကော်မတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ကယောဂါကာကွယ်ထိန်းချုပ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ထုတ်ပြန်ထားတဲ့စီကံတွေကိုလိုက်နာကြဖို့လဲတနင်္လာနေ့ကအွန်လိုင်းကပြောကြားတဲ့မိကုံးမှာတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်ထောင်ကမ်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်